COVID ကရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကိုလိုက်နာဖို့တိုးမြှင့်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါကာယောဂါကူးစက်မှုတွေထိန်းချုပ်နိုင်ရင်အိမ်မာနေဖို့အမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းအတွင်းဒီကနေ့ကစပြီးတည်င်းနှစ်ပတ်ကြာစက်ရုံအလုံးယုံတွေကိုယာယီပိတ်လိုက်ပြီးတော့ဖွင့်ခွင့်ရစက်ရုံတွေကိုတော့ယောဂါကာဝေးညွှန်ကြားချက်တွေနဲ့ညီမညီစစ်ဆေးဖို့စီစဉ်နေပါတယ်။ကာယောဂါအန်ဒီယန်နဲ့ကူးစက်မှုကနေကာဝေးရေးညွှန်ကြားချက်တွေကိုလည်းတိတိကျကျလိုက်နာဖို့ရက်ွက်တွေထဲမှာလည်းလိုက်လံဆော်ဩနေပါတယ်
။မိဘတီတို့အပေါင်းတို့ခင်ဗျာမိမိတို့ဤအစားအသောက်များဝယ်ယူခြင်းသေရောနေကျမ်းမာရေးကိစ္စရများအတွက်ဝယ်ယူခြင်းများကိုမိမိတို့နေအိမ်မှတအူးသာဆောင်ရွက်ရန်ဖြစ်ပါသည်အပြင်ထွက်တိုင်းနှကောင်းစီမတ်စတာဆင်ရန်နှင့်မိမိတို့အရာဝတ္ထုများကိုကင်တွယ်ပြီးတိုင်းလက်ကိုမကြကနာစင်ကြဲစွာစင်ကြောရန်လိုအပ်ပါသည်24ရက်6လ2020ရင်းဒီမှ90လ2020ရင်းဒီအထိသောလို့ရေလုပ်ငန်းများအခြားသောလုပ်ငန်းများစားကောင်းကိုလေးမပတ်သတိဆိုင်ရာအားလုံး14ရက်တိုင်ပြိသိမ်းထားရမည်ဖြစ်ကြောင်းလေးစားစွာဖြင့်အတိပေးပန်ချာလို့စောတိုက်တော်အပ်ပါသည်
ကိုဗစ်ကယောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးလာနေတဲ့ရန်ကုန်တိုင်းမှာအသွာအလာကန့်သတ်တာအတိပြုလူနာနဲ့ထိတွေ့မှုရှိသူတွေကိုရှာဖွေဖော်ထုတ်တာအပါအဝင်ယောဂါကူးစက်မှုကာကွယ်ရေးလုပ်ငန်းတွေအတွက်ကျန်းမာရေးဝန်ထမ်းအင်အားထပ်တိုးထားတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။အဖွဲ့ဝင်23ဦးပါဝင်တဲ့ကယောဂါကာကွယ်ထိန်းချုပ်ကုသရေးဆိုင်ရာအဖွဲ့3ဖွဲ့ဟာလည်းကွင်းစင်ဆောင်ရွက်နေပြီးနှစ်ပတ်အတွင်းမှာထိရောက်တဲ့ရလဒ်တွေထွက်ပေါ်လာဖို့ရည်မှန်းထားတယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းလက်တွေ့အောင်မြင်မှုရဖို့ကလူလူရဲ့ပူးပေါင်းပါဝင်မှုလိုအပ်တယ်လို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကပြောပါတယ
်။ယောဂဖြစ်ရင်လည်းကိုဗစ်နဲ့တင်တူတဲ့လက္ခဏာတွေပေါ့နော်။အဲမျိုးဖြစ်ရင်လည်းကြိတ်ပြီးတော့အိမ်မှာမကုဘဲနဲ့စောစောပြောစောစောတီစောစောအကျိုးရှိဆိုတော့ပဲကျွန်တော်တို့ကျန်းမာရေးဝန်ထမ်းတွေနဲ့ပူးပေါင်းဆောင်ရွက်ပေးပါ။ contact tracing တွေမှာလည်းဟိုမစိုးရိမ်ပါနဲ့မကြောက်လန့်ပါနဲ့ပူးပေါင်းဆောင်ရွက်ပေးပါ။အဲ့လိုပူးပေါင်းဆောင်ရွက်လို့နေပြန်ကောင်းသွားတဲ့လူတွေဆိုလည်းဘူထောင်နဲ့ချီပြီးတော့ရှိနေပါပြီ။အဲ့လိုပဲ contact tracing မှာလည်းပိုးစစ်စေတို့ယောဂဘုကင်းစင်တို့အိမ်ပြန်သွားတဲ့လူတွေလည်းဒါထောင်ထဲမှာကတောင်းနေတောင်ချီပြီးရှိနေပါပြီပေါ့နော
်ကျမိုင်းနဲ့အောက်စားဝန်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းထုတ်ပြန်ပြီးချိန်အထိတခွဲတီပြူလူနာ9800ကျော်ရှိနေပြီးသေဆုံးသူကတော့133ဦးရှိပါတယ်ယောဂဘုပျောက်ကင်းလို့စေယုံစင်ဝင်ရသူကတော့2000ကျော်အထိရှိနေပါပြီယောဂထိန်းချုပ်ကာကွယ်ရေးမှာအရှင်မြင့်ဆောင်ရွက်နေခြင်းဖြစ်တာကြောင့်ကိုယ့်ရဲ့နေအိမ်တွင်သာနေထိုင်ပြီးယောဂဘူးကူးစက်ခံရတဲ့အခြေအနေကနေကင်းဝေးအောင်ဆောင်ရွက်ဖို့ဗဟိုကူးစက်ယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကသတိပေးထားပါတယ်
။အခုလက်ရှိအခြေအနေမှာတော့ပြည်သူလူထုအနေနဲ့ဒါနဲ့ပတ်သက်လို့အားလုံးမှာစိတ်တော့ကရှိတယ်ဆိုတာနားလည်ပါတယ်။လက်ရှိဖြစ်ပေါ်မှုကတော့ဘယ်ချိန်ပြီးမလဲဒါကဘယ်သူမှမသိနိုင်ပါဘူး။သို့တော့အားလုံးရဲ့ပူးပေါင်းပါဝင်ဆောင်ရွက်မှုကောင်းတယ်ဆိုလို့ရှိရင်တော့ဒါဟာကျမယ်ဆိုတာသိကြပါတယ်အခုအချိုးရှိဆုံးအထီရောက်ဆုံးနဲ့ငွေမကုန်နိုင်တဲ့ကာကွယ်ရေးနည်းလမ်းကတော့အိမ်မှာနေဖို့ပဲဖြစ်ပါတယ်အခုအချိန်မှာကျမတို့ကဒီဗိုင်းရပ်စ်နဲ့ဒုသားနဲ့တိုက်ပွဲဆင်နွှဲနေရတာဖြစ်ပါတယ်အဲ့ဒီခါမှာဆိုလို့ရှိရင်ချမှတ်ထားတဲ့အမိန့်တွေညွှန်ကြားချက်တွေသူတွေမတိမ်တိတိကျကျလိုက်နာဆောင်ရွက်ဖို့လိုပါတယ်ဒါအချို့တဲ့သူတနည်းအားဖြင့်ဆိုရက်ွက်ကြီးရွာဆက်ပါဝင်ပါတယ
်မိမိနေအိမ်တွင်သာနေထိုင်ရင်အစီအစဉ်စတင်နေတဲ့ရန်ကုန်တိုင်းမှာရိတ်ခါဖြန့်ဝေဖို့လိုအပ်လာရင်ရရှင်စနစ်နဲ့အခြေခံစားတောက်ကုန်တွေဖြန့်ဖြူးပေးနိုင်မှုစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနကကြိုတင်ပြင်ဆင်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကလည်းကိုဗစ်ရောဂါနဲ့ပတ်သက်တဲ့အကျိုးဆက်တွေလိုအပ်ချက်တွေအတွက်အသုံးပြုဖို့ဗဏ္ဍာရေးဝန်ကြီးဌာနကအထွေထွေပူရှံငွေဘီလီယံ1000ကျော်ကိုသုံးဖို့သတ်မှတ်ထားတယ်လို့ပြီးခဲ့တဲ့အင်္ဂါနေ့ကအွန်လိုင်းကနေတဆင့်ပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်